အမေရိကန်ပြည်ထောင်စုမှာပြင်းထန်တဲ့ဆောင်းတွင်းမုန်တိုင်းကြောင့်သေဆုံးသူ34ဦးထက်မနည်းရှိလာခြင်းမှာပဲမုန်တိုင်းတံအဆိုးဝါးဆုံးခံခဲ့ရတဲ့နယူးယောက်ပြည်နယ်မှာတော့အုပ်ချုပ်ရေးမှုကမလိုအပ်ရင်အပြစ်မထွက်ကြဖို့သတိပေးထားပါတယ
် This is a war with Mother Nature and she has been hitting us with everything she has since the late hours of Thursday into Friday
တဘာဝမိခင်ကြီးနဲ့ရင်ဆိုင်နေရတဲ့စစ်ပွဲဖြစ်ပြီးမုန်တိုင်းတံကိုခရစ်စမတ်နေ့မနေ့အထိအပြင်းထန်ခံစားနေရပါတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှုကက်သေးဟိုကူးကပြောသွားတာပါပြင်းထန်တဲ့ဆောင်းတွင်းမုန်တိုင်းတံကိုတော့ကနေဒါနယ်စပ် Great Lakes ကနေမက္ကဆီကိုနယ်စပ်နားအထိကြုံတွေ့နေကြရပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူဦးရေ60ရာခိုင်နှုန်းဟာလည်းဆောင်းရာသီမုန်တိုင်းအန္တရာယ်သတိပေးချက်အဆင့်အမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်။နယူးယောက်ပြည်နယ်မြောက်ပိုင်း Buffalo မြို့မှာဆိုရင် Hurricane မုန်တိုင်းလိုလေပြင်းထန်တိုက်ခိုက်မှုနဲ့အတူစီးနင်းတွေဖုံးလန်းသွားတာကြောင့်အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။ကူညီကယ်ဆယ်ရေးသမားတွေအချိန်မီမသွားနိုင်တဲ့အတွက်တည်ဆုံးသူတချို့လည်းရှိပါတယ်။ Buffalo မြို့နိုင်ငံတကာလေဆိပ်မှာတနင်္ဂနွေနေ့မနေ့အထိစီးနင်းထု3ပေခွဲရှိတာကြောင့်ရှိထားကြောင်းအမျိုးသားမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။လေရင်ခီးစဉ်အချက်လက်တွေစောင့်ကြည့်ထုတ်ပြန်ပေးနေတဲ့ Flight Aware Website ရဲ့တနင်္ဂနွေနေ့မွန်လွယ်ပိုင်းအထိထုတ်ပြန်ချက်အရအမေရိကန်မှာပြည်တွင်းနဲ့နိုင်ငံတကာခီးစဉ်ပေါင်း1900ကျော်ကိုဖျက်သိမ်းပေးလိုက်ရပါတယ်ခင်ဗျာ။